ဖြစ်ပါစေတောင်းရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တောင်းရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောင်းရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ဖက်မှာမြန်မာသတင်းလေးတစ်ပုဒ်နဲ့လည်းတောင်းရရှင်တွေကိုဖျော်ပြပေးဦးမှာဖြစ်ပါလိမ့်ရှင်အခုအရင်ဦးဆုံး Messenger ကနေပြီးတော့ video ကိုစာရေးပို့လာတဲ့သောရရှင်ရဲ့စာတို့လေးတွေကိုပြောပြပေးခြင်းပါတယ်။ Danny Rose ဆိုတဲ့သောရရှင်က video ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာပါစေဆိုပြီးတော့နှုတ်ခွန်းဆက်စကားလေးတစ်ခုပါလာတာပါ။အထူးကျေးဇူးတင်ပါတယ်နော်။ Jordi လည်းဆိုတဲ့သောရရှင်ကလည်း video မြန်မာသတင်းညနေပိုင်းအစီအစဉ်ကိုပုံမှန်နားဆင်သူပါတဲ့ကျေးဇူးတင်ပါတယ် video တဲ့။ဟုတ်ကဲ့ကျမတို့ကလည်းအထူးကျေးဇူးတင်ပါတယ်။ဆရာအောင်ဆိုတဲ့တော်ရရှင်ကတော့မိကုန်းတစ်ခုမေးလာတာပါဒီတော်ရရှင်ကဒဇယ်မြို့နယ်ကောက်ကြီးကျေးရွာကဖြစ်ပါတယ်သူကကျွန်တော် Facebook စာမျက်နှာပေါ်မှာ view ရတဲ့တင်နားထောင်တာအဆင်ပြေဖြစ်နေပါတယ်အချိန်နဲ့တပြေးညီနားထောင်မှုရိုက်ရှာမှတက်လာပါတယ်အဲ့ဒါကိုအဆင်ပြေအောင်ရှင်းပြပေးစီခြင်းပါတယ်မြမပြီးပေးစာကဏ္ဍကိုဘယ်လိုပို့ရပါလဲတဲ့ဒီမှာသူမေးထားတာနှစ်ခုပါသူကတစ်ခုကဒီ view ရသတင်းတွေကိုနားထောင်ရိုက်ပြီးတော့ share တော့မှတက်လာရဲအဲဒါကြောင့်မလို့သူတို့ခက်ခဲလို့ပြောပြပေးစီခြင်းနဲ့ဆိုရဲနောက်တစ်ခုကမြမပြီးကပေးစာကိုဘယ်လိုစာရေးရမလဲဆိုရဲမြမပြီးကပေးစာကိုစာရေးတာကအခုလိုရေးလာတာမှန်ပါတယ်ရှင် Messenger ကနေပြီးတော့စာရေးပို့လာတာကတော့အလွယ်ကူဆုံးနဲ့ကျမတို့စီလည်းအမြန်ဆုံးရောက်နိုင်တဲ့နည်းပဲဖြစ်ပါတယ်နော်တောင်းမို့လဲကျမတို့စီကိုဒီအစီအစဉ်တော်ကောင်းမှာကြီးညာပေးမယ်စာလိုက်တက်တာကိုစာရေးလို့ရပါတယ်ဒါမှမဟုတ်လဲအီးမေးလ်ပေးပို့ခြင်းနဲ့ဆိုရင်လဲကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bambi@voanews.com ကိုအီးမေးလ်ပေးပို့လို့ရပါတယ်ရှင်ဒီမှာဆရာအောင်မေးထားတဲ့ဒီအဓိကအကြောင်းအရာဖြစ်တဲ့ Facebook စာမျက်နှာပေါ်မှာသတင်းနှားထောင်တာအဆင်မပြေဘူးဆိုလို့ပထမဆုံးဟုတ်ကဲ့ပါဆရာအောင်ရေကျမတို့ရဲ့ video အစီအစဉ်နေအိမ်မှာ radio ရောရုပ်မြင်သံကြားပါဖြစ်ပါတယ်ဒီအစီအစဉ်တွေကိုထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းနားထောင်ခြင်းနဲ့ကြည့်ရှုခြင်းနဲ့ဆိုရင်ကျမတို့အစီအစဉ်တွေလွှင့်တဲ့အချိန်ကြီးတဲ့အခါမှာ view မြန်မာဝိုင်း Facebook စာမျက်နှာကိုတွားလိုက်ပါနော်အိမ်မှာတစ်ခါရဲပေါ်လာပါလိမ့်မယ်ဒါနဲ့ကျမတို့အစီအစဉ်တွေဘယ်အချိန်တွေလွှင့်နေဆိုတော့သိပါရယ်နော် radio တစ်နေ့ကို2ချိန်လွှင့်ပါတယ်မနေ့6နာရီကနေ9နာရီတစ်ချိန်ညဘက်မှာဆိုရင်တော့ည9နာရီကနေ10နာရီတစ်ချိန်ဖြစ်ပါတယ်ဓာတ်ရိုက်ထုတ်လွှင့်မှုဖြစ်ပါတယ်ရုပ်မြင်သံကြားအစီအစဉ်ကတော့ည9နာရီတိုင်းမှာဖြစ်ပါတယ်ရှင်အဲ့တော့အဲ့အစီအစဉ်တွေလာတဲ့အချိန်အနည်းကျွန်တော်တို့ video Facebook အစာမျက်နှာကိုတွားလိုက်ပါကျမတို့ view Facebook စာမျက်နှာရဲ့ဒီနာမည်ကိုရှာမယ်ဆိုရင် view bambis news ဖြစ်ပါတယ်။လိပ်စာကတော့ facebook.com/view.bambis.news ဖြစ်ပါတယ်ရှင်။အဲ့စာမျက်နှာမှာသွားပြီးတော့အဲ့ထုတ်လွှင့်မဲ့အချိန်အနည်းတော့ကျမတို့အစီအစဉ်တွေအလိုလျောက်တက်လာတာတွေ့ရပါမယ်။နောက်တစ်ခုရှိတာကလည်းဒီကျမတို့ရဲ့ Facebook စာမျက်နှာကိုပြည့်တက်ဖြစ်နေဟိုတိုက်နှစ်သက်ပါတယ်ဆိုကြောင်းဟို like လုပ်ထားရပါတယ်အဲ့ဒါဆိုရင်တော့ကျမတို့အစီအစဉ်ထိုက်ရိုက်ထုတ်လွှင့်ချိန်မှာကိုယ့်ကိုလာပြီးတော့အကြောင်းကြားသတိပေးမှာဖြစ်ပါတယ်ရှင်အဲ့ဒါလေးတစ်ချက်လုပ်ကြည့်ပါနော်အဆင်ပြေပါစေနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်းအထင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့ video ကအမြင်လို့ဖော်ပြပေးပါတယ်။အဲ့လိုစာတွေထဲမှာကျွန်မဒီတစ်ပတ်ဖော်ပြပေးမယ့်တော်ရရှင်ကတော့ ARD တိုင်းပန်းတော်မျိုးနဲ့ပြလင်းအုပ်စုကြီးရွာတွေမှာနေပါတယ်ဆိုပြီးတော့နာမည်မပြောပါနဲ့ဆိုပြီးတော့ Facebook Messenger ကစာရေးလာတာဖြစ်ပါတယ်
။မင်္ဂလာပါ video ရေအဖွဲ့သူအဖွဲ့သားတွေအားလုံးစိတ်ချမ်းသာကိုကျမ်းမာစွာနဲ့COVID-19 ကာယောဂါဘေးကနေကင်းဝေးကြပါစေဗျာကျွန်တော်ကတော့အခုထိုင်းနိုင်ငံမှာ9နှစ်လောက်ရှိနေပါပြီ VOE ကိုအားပေးလာတာလဲကျွန်တော်အသက်18နှစ်လောက်ကတည်းကပါအခုကျွန်တော်အသက်က38နှစ်ရှိနေပါပြီကျွန်တော်ဘာလို့ပြောချင်တာလဲဆိုတော့လာမယ့်ရွေးကောက်ပွဲကိစ္စပါကျွန်တော်တို့ရွာကတောင်သူလေသမားအများစုကအရင်တစ်ခေါက်မဲထည့်ခဲ့တဲ့ပါတီကိုမဲမပေးဖို့အများစုကဆန္ဒရှိနေကြပါတယ်ဘာကြောင့်လဲကျွန်တော်မေးကြည့်တော့အရင်အစိုးရလက်ထက်ပဲစည်းက4000နဲ့အခုအစိုးရလက်ထက်မှာ1000ခွဲတဲ့ကျွန်တော်တို့ဒေသကပဲလွန်ပြူမှာပဲဒေရီစိန်စပားနဲ့ကွန်းချံတင်ပြူးဖြာအများဆုံးစိုက်ကြပါတယ်အခုဈေးတွေမကောင်းတော့လူတွေကကြွေးထူပြီး MOU စနစ်နဲ့ထိုင်းကိုထွက်အလုပ်လုပ်ကြရပါတယ်အဲ့ဒါ NLD အစိုးရကြောက်လို့မြင်ကြပါတယ်ဖြစ်နိုင်ရင် NLD အစိုးရအနေနဲ့ကျွန်တော်တို့တောင်သူလေသမားတွေအတွက်စိုက်ပျိုးရေးနဲ့ပတ်သက်တဲ့စီဝါရေးပြန်လဲဥမော့လောင်ဂျိုးပန်ပေးစေခြင်းပါလေမဟိတနာကျော်ရေးကျွန်တော်တို့နယ်ဘက်မှာလဲမဲဆွယ်မှုတွေအားနည်းနေသလားကျွန်တော်တွေးမိပါတယ်ဒီစာလေးကိုဖော်ပြပေးလို့ကျေးဇူးပါဗီရိုရေ
ဟုတ်ကဲ့ဒါကတော့သူ့ရဲ့အမြင်ကိုရေးလာတာပါ သူထိုင်းနိုင်ငံမှာနေပေမဲ့လေဒီမြန်မာနိုင်ငံကဒီမိတ်ဆွေတွေအပေါင်းအသင်းတွေနဲ့စကားပြောကြည့်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုအားမလို့အားမရဖြစ်ပြီးအခုလိုစာရေးလာတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာနေရဆိုလို့တိုက်တိုက်ဆန်ဆန်ဒီရွေးကောက်ပွဲကိစ္စနဲ့လည်းပတ်သက်ပြီးတော့ထိုင်းနိုင်ငံမှာလည်းနေရဆိုရင်နောက်ထပ်သောရရှင်ရဲ့စာကိုလည်း Messenger ကဖော်ပြပေးခြင်းပါတယ်။ဒီသောရရှင်ကကျွန်တော်ကထိုင်းနိုင်ငံမှာနေပါတယ်တဲ့။မနေ့ကကျွန်တော်တို့အဖွဲ့မဲသွားပေးတဲ့အတွေ့အကြုံတွေပြောပြခြင်းလို့ပါ။မနေ့ကမဲသွားပေးတာမယိုးသားလို့ခံစားရတယ်တဲ့ဘာလို့ပါလဲဒီတော်ရရှင်ကစာရိတ်ကအရင်ညံ့နေတယ်တဲ့အမှန်ကဒီချက်ကောင်းတဲ့စာရိတ်ဖြစ်တင်ပါလေစာရိတ်ကဘေးနားမှာဟနေပါရင်သူတို့ချပေးတဲ့ကောင်နဲ့မကပ်ပါဘူးကြဲဟဟဖြစ်နေတယ်ကျွန်တော်ရဲ့စိတ်ထဲမှာမယိုးသားလို့ခံစားရတယ်ကျွန်တော်တို့ပေးတဲ့ Mary အလုံးပယ်မဲဖြစ်သွားမှာစိုးရိမ်ပါတဲ့ရွေးကောက်ပွဲကော်မရှင်ကိုဒီချက်ကောင်းအောင်လို့လှုပ်ပေးစီခြင်းတယ်လို့ပြောပေးပါတဲ့ဟုတ်ကဲ့ထိုင်းနိုင်ငံကတော်ရရှင်တောင်းဆိုလာတာပါသူစိတ်ထဲမှာနည်းနည်းမတိုးမတန့်ဖြစ်တယ်ဆိုရယ်စာရေးတည်းရဲ့ပုံကိုလည်းဓာတ်ပုံရိုက်ပြီးတော့ပို့လိုက်ပါတယ်။တန်ယုံမှသွားပြီးတော့သူတို့ဒီမဲထည့်တဲ့အခါမှာအသုံးပြုတဲ့စာရေးလေးတွေဖြစ်ပါတယ်။အညိုရောင်လေးတွေပါနော်။ဓာတ်ပုံထဲမှာတွေ့ရတာကတော့ဆိုတော့ဒါကတော့ဒီသောရရှင်သူ့ရဲ့စိတ်ထဲမှာဒီကော်တီချာမကတ်တဲ့အတွက်ကြောင့်မလို့သူတို့မဲတွေများပယ်မဲဖြစ်သွားမလားဆိုပြီးတော့စိုးရိမ်နေကြီးနဲ့စာရေးပြီးတော့ရွေးကောက်ပွဲကော်မရှင်ကိုအသိပေးလာတာဖြစ်ပါတယ်။ဒါနဲ့ကမ္ဘာမှာကူးစက်ပြန့်ပွားပြီးတော့အခြေအနေလည်းမကောင်းသေးတဲ့ကိုဗစ်ကပ်ရောဂါဆူကြီးကမြန်မာနိုင်ငံမှာပထမတစ်ခေါက်ကတော့အခြေအနေဆူဆူရွရွမဖြစ်လိုက်ပြန်တယ်အခုဒုတိယတစ်ခေါက်မှာတော့တော်တော်လေးဟိုကူးစက်မှုတွေများပြားပြီးတော့ဟိုရောဂါဖြစ်တဲ့သူရောသေဆုံးတဲ့သူတွေရောနေ့စဉ်နဲ့အမျှတက်လာနေပါရဲ့နော်ဒီလိုအခြေအနေမှာလူတွေရဲ့အစားအဝတ်နေရေးအတွက်အလုပ်တွေလည်းပိတ်ထားလို့မရတာမလို့လုပ်ငန်းတွေလည်းပြန်ပြီးတော့လက်ပတ်နေရတာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့စိတ်ပူပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်ထဲမှာမချီလို့စာရေးပို့ရတာပါတဲ့ဒီသောရရှင်ကနိုင်မယ်မပြောပါနဲ့လို့လည်းရေးလာတာပ
ါဟုတ်ပါတယ်73ရက်နေစက်ုံလေးပြန်လဲပတ်မယ်လို့စူပါရီကတစဉ်ကြားရပါတယ်ဒါပေမဲ့အခုလိုယောဂကုသမှုတွေများနေချိန်မှာသူ့မယုံကိုမယုံနဲ့အလုဆင်းရမှာအရန်ကြောက်ဝင်ပါတယ်အခုစက်ုံမှာကဖယ်ရီကာအလုဝင်ခြင်းအလုဆင်းခြင်းနောက်နေလေစာစားတဲ့အချိန်ငကူကတော့စပွဲကုံကိုပြောနဲ့ထိုင်စားဖို့ထိုင်ကုန်တော့မလောက်မငါနေရမလောက်ငါလို့ကုန်တင်ကားရဲ့အရေးမှာတမင်းစားရတာအခုဒီယောဂကြီးနဲ့ဆက်ယုံရဲ့လိုအပ်ချက်တွေနဲ့တော့ဘယ်လိုရည်ဆိုင်ရအောင်မလဲမသိဘူးအခုကြားနေရတာကယောဂဘုတွေ့ရှိတဲ့သူတွေကိုကိုယ်စီနဲ့ကိုကြုံဝင်ရမယ်လဲကြားတယ်ဒီလိုကြားမှရဲ့ပိုင်းတွေဖြစ်လာရင်ကောဆက်ယုံကတာဝန်ယူပေးနိုင်မလားတေချာတော့ပြောရရင်ဘယ်လိုနည်းနဲ့မှတာဝန်ယူလိမ့်မှာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ဆက်ယုံကကြားမှရဲ့မကောင်းတာတော့မှခွင့်ယူလို့မှမရတာဒီကြီးဖြတ်တယ်အခက်မသိရင်တရက်ပြက်လဲအထောက်ခံရတယ်အခုလေအဆောင်နေတဲ့သူတွေကိုခုရဲ့ဒီမနဲ့ရှင်းနိုင်လောက်မှာရုံကစီးမတွေကအလုပ်စင်းဖို့အတင်းလာလက်မှတ်ထိုးခိုင်းကြတယ်။အဲ့ဒီမှာဗီဒီယိုမှတ်တမ်းတွေရိုက်ကြ၊ဓာတ်ပုံတွေရိုက်ကြနဲ့ပြက်ပြက်ပေးဖို့ပြောတဲ့သူကပြောနဲ့အဆောင်မှာစူးပွက်သွားတယ်။လက်မှတ်မထိုးသူတွေကိုရေပြီးဖြတ်မယ်။အဆောင်မှာမနေရဘူးကစားပြောရတာဖြစ်လာတယ်။အဲ့ဒီလိုအခြေအနေတွေတောင်ဖြစ်လာရဆိုရင်စက်ုံတွေလည်းပတ်လို့များကုဆတ်မှုတွေတကယ်လို့များလာခဲ့ရင်ဘယ်သူကတာဝန်ယူလို့ဘယ်သူကတာဝန်ခံပေးကြမလဲလို
့ဟုတ်ကဲ့လူတွေကမတက်တာလို့တော့အလုပ်သွားနေကြရတာဟုတ်ပါတယ်နော်ဒါကြောင့်မလို့ယောဂပြန်ဖြစ်ဖို့လေသူတွေအားလုံးဒီသောရရှင်ပြောသလိုပဲကြောက်နေကြတာလေအမှန်မှာအားလုံးလည်းကိုချင်းစာမိမယ်ထင်ပါတယ်သောရရှင်တယောက်ရေးလာရဲ့ Messenger ကစာလေးတခုအမှတ်ရမိပါတယ်နေ့စဉ်နဲ့အမျှလူနာတင်ရင်ကားရင်းနောက်ပြီးတော့ခေါင်းတလားတင်တဲ့ကားတွေသွားနေကြတာမြင်နေရတာတော်တော်ကိုစိတ်မချမ်းသာစေရပါတဲ့သောရရှင်တယောက်ဒီတိုင်းပဲခန့်ညင်းကြီးရေးလာတဲ့အမှတ်ချက်လေးကိုကျွန်မပြန်ပြီးဒီစာရီကိုမြင်တော့အမှတ်ရမိပါတယ်။ဒီလိုကိုဗစ်ရောဂါဖြစ်နေတဲ့အချိန်နေမှာဒီဦးရင်သူဆိုတဲ့သောအရှင်ကတော့ကိုဗစ် -19 ကူးစက်မြန်လက္ခဏာမပြငကိုရောဂါအခံလဲရှိသူရောဂါအခံလဲရှိပြီးတော့အသက်ကြီးသူဖြစ်ပါကစိုးရိမ်ရကြောင်းအသိပေးပါတဲ့သောအရှင်ဒီကိုသူရဲ့ဒီစိုးရိမ်နဲ့အကြောင်းလေးနဲ့ဒီကိုဗစ်ရောဂါကဘယ်လိုလူတွေအတွက်ပိုပြီးတော့စိုးရိမ်စရာကောင်းလဲဆိုတာအားလုံးသိအောင်ဝေမျှခြင်းပါတယ်ဆိုတော့ပြောလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်။ဒီလိုမျိုးအသိပညာပေးမှုတွေတော့သက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနကလည်းဖော်ပြနေတယ်လို့ကျမတို့ဒီမီဒီယာတွေမှာလည်းမကြာခဏဖော်ပြပါတယ်။ဒါပေမဲ့အခုလိုတည်ထားတဲ့အချက်လက်ကိုမျှဝေလာတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမတို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့မယ်ဆိုရင် bamiset.voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ကျွန်မတော်ရရှင်တွေကိုမြမတချင်းလေးနဲ့မေတ္တာတေးလဲဆောင်ဖြောပြပေးခြင်းပါတယ်တော်ရရှင်တွေအားလုံးလည်းတည်ပြီးဖြစ်ပါလိမ့်မယ်နော်အစိုးရမိမိကတည်းကအော်တိုဘာလ16ရက်နေ့မှာပဲမိသားစုနဲ့အတူနေထိုင်တဲ့ဩစတြေးလျနိုင်ငံမှာခရစ်တော်မှာအိပ်ပျော်သွားခဲ့ပါတယ်။သူမဆုံးပါခင်အော်တိုဘာလ4ရက်နေ့ကတော့သူ့ရဲ့တချင်းတစ်လေးတစ်ပုဒ်ကိုမိမိကသူ့ရဲ့ Facebook စာမျက်နှာမှာသူချစ်တဲ့ပြည့်တဲ့သူတွေတင်ပေးသွားခဲ့ပါတယ်။တင်းင်းနီစလိုက်ရဲ့အချိန်တိုင်းဆိုတဲ့မိမိကတင်သွားတဲ့ဒီတချင်းတစ်လေးနားထောင်ကြည့်ရအောင်နော်။share လုပ်ပေးကြပါလို့သူရဲ့ Facebook မှာပြောထားပါတယ်။သူရဲ့ Facebook စာမျက်နှာမှာတွားချင်နိုင်ပါတယ်။မိမိရဲ့တယောက် Rest in Peace ။နိုင်ငံစွာအနာယူနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်းဖွင့်စာတွေနဲ့အသေးချင်းတောင်းလာတွေကိုတင်းနေရင်းညပိုင်းနဲ့တင်းနေတာနဲ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့တိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။